မြန်မာနိုင်ငံအမော်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေမယုတ်သိမ်းမှုအတွက် EU လို့ခေါ်တဲ့ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကတောင်းဆိုထားပြီးအဲ့ဒီလိုယုတ်သိမ်းလိုက်မယ်ဆိုရင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းနဲ့အထက်ချုပ်အလုပ်သမား၄သိန်းလောက်ကိုထိခိုက်လာနိုင်ကြောင်းလည်းဝေဖန်ထောက်ပြထားပါတယ်။မကြာခင်ရက်ပိုင်းအတွင်း EU ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာဖို့ပြင်ဆင်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပတံပကကဆုံးဖြတ်ဖို့ရှိနေပါတယ်ဒီလကုန်ပိုင်းမှာလာရောက်မဲ့ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာအဖွဲ့ဟာဒီလ28ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီး30ရက်နေ့မှာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတိကျတွေ့ဆုံဖို့ရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအသွင်ကူးပြောင်းရေးကာလမှာရခိုင်အရေးကြောင့်ဒီလိုအထူးခွင့်ရေးတွေရုပ်သိမ်းမှာကိုသဘောမတူကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ကသဘောမတူပါဘူးကျွန်တော်တို့ကနိုင်ငံနေတဲ့ပေါ် transition ပြီးရပေါ့နော် democratic transition ဖြစ်နေတဲ့အချိန်မှာဒီနေရာလေးတစ်ခုကိုကြည့်ပြီးတော့ပြောလို့မရဘူးခင်ဗျကျွန်တော် democratic transition ဆိုတာ democracy ပြောင်းဖြစ်လာဖို့အတွက် foundation တွေအများကြီးချရတာပေါ့နော်လူတိုင်းဝမ်းနဲ့မှာလောက်ရတာရှိတယ်။အလို့သမားတမက်ကလောကမှာအတွက်ကိုကျွန်တော်သင်တန်းနေသွားနေရတာရှိတယ်။နောက်တစ်ခါကျငင်းကြိုင်းနဲ့ပတ်သက်လို့ peace process ပေါ့နော်။ပန်လောင် peace process ကိုသွားနေရတာရှိတယ်။ဆိုတော့အဲ့ဒါတွေက process တွေကလုပ်ငန်းစဉ်တွေ။တခါတည်းပြောတာ project မဟုတ်ဘူး။အဲ့ဒီလုပ်ငန်းစဉ်တွေကို EU ကကြီးဖို့တင်ပါတယ်။နေမလို့ရှိရင်ဒီလုပ်ငန်းတွေအားလုံးကနောက်ပြန်ဆုတ်သွားမယ်။အဲ့တော့နိုင်ငံကအများကြီးမျက်နှာသွားမယ်ဆိုတာကိုကိုကျွန်တော်ပြောတယ
်ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုရုပ်သိမ်းလိုက်ရင်အထည်ချုပ်အလုပ်သမား၄သိန်းကျော်ဟာတရားမဝင်လုပ်ငန်းတွေကိုရုပ်ရှိသွားနိုင်ကြောင်းလည်းထောက်ပြထားပါတယ
်နောက်တစ်ခါအလုပ်သမားတမက်ကအနေနဲ့ကတော့ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထည်ချုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာအဲ့လူ၄သိန်းကဘာဖြစ်သွားမလဲဟိုကျွန်တော်နိုင်ငံမှာ GDP မှာနံပါတ်2ဖြစ်လာတာကဒီ CMP ကားတဲ့လုပ်ငန်းပေါ့ဗျာအဲ့တော့အထည်ချုပ်လုပ်ငန်းကိုကျွန်တော်တို့ကသွားတက်လိုက်ရင်အဲ့ဒီလူတွေရဲ့အနာဂတ်ပေါ့ဒီအဲ့လူလေးသိန်းနဲ့သူတို့ရဲ့မိသားစုတွေဘာဖြစ်သွားမလဲဟိုလွန်လည်နဲ့ပြောရရင်ရွှေဆောင်လူသမားဖြစ်သွားမှာပေါ့ဗျာဒါပေမဲ့ရွှေဆောင်လူသမားဆိုတာလေအနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကရောဒီလူတွေအားလုံးလက်ခံနိုင်မှာမလားလက်မခံနိုင်ရင်ကျွန်တော်တို့က green market area တွေဝင်သွားမလားဆိုတာအားလုံးကိုစဉ်းစားပြီးမှသာလေဒီကဆုံးဖြတ်တဲ့လေဆိုတာလို့ကျွန်တော်တို့ပြန်ပြောထားပါတယ်
မြန်မာနိုင်ငံဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့မူဝါဒရေးရာစာတမ်းကိုပြည်ရင်းထုတ် Global New Light of Myanmar သတင်းစာကတဆင့်လဲ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်သိန်းအောင်ကတော့ EU ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ချုပ်လုပ်ငန်းဖွံ့ဖြိုးလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနေ့နာမှာအလုပ်သမားတွေဖြစ်ကြောင်းပြောပါတယ်။
အဲ့ဒါတော့အထက်ချုပ်လုပ်ငန်းတော့တော်တော်ရော့သွားမှာပေါ့လေ။အဒီခွင့်ရေးရောက်ပေါ်မှာဒီလာပြီးရောဆက်ယုံနေများကြီးဖွင့်လိုက်တာလေ။အရင်ဆက်ချင်းလို့တော့ဆက်ယုံက56%လောက်ပဲရှိပါလေ။အခု450%လောက်ဖြစ်သွားပြီ။အဲလုပ်ငန်းကျဆင်းနေဆိုရင်တော့အခွင့်ပြုမှုနည်းသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရဲ့လူမှားပထမတိခိုင်မှာ။အလုပ်ရှင်ရလည်းဒီကြားထဲမှာတော့တခြားမှတ်ကူရှာတခြားမှတ်ကက်ကိုရအောင်ထိုးပေါက်ဖို့ဒါပဲရှိတာပဲ။ဆက်ယုံတိတ်တာလည်းတချို့တော့လည်းရှိမှာပေါ့။
မြန်မာနိုင်ငံဆိုင်ရာဥရောပတမကကတမ်မတ်ကြီးခရစ်စတန်စပစ်ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုဥရောပတမကဘက်ကရုပ်သိမ်းမဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစ်စုံတရာမချသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တိကျတွေးဆမေးမြန်းစင်မှာပြောဆိုထားပါတယ်